Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် BOA American တန်ကလေး2018ခုနှစ် January လ20ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံမှာတောက်ကြညာတကောင်ရန်အချိန်အစိုးရရန်ကြာလက်ပတ်မှုရက်ဆိုင်မှုကိုရှောင်လွှဲနိုင်မှုအတွက်သမရနဲ့အထက်လွှတ်တော်ထိပ်ပိုင်းအမတ်တွေကြားဆွေးနွေးမှုဟာမအောင်မြင်ခဲ့သေးပါဘူးအာဖဂန်နစ္စတန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တာလီဘန်တွေကိုအမေရိကန်အကြီးအကဲအရာရှိကြီးကတိုက်တွန်းလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်ဒေသမှာတောက်ကြနေကနှစ်ဖက်အာဏာပိုင်တွေရောဒေသခံတွေကပါပြီးနယ်စပ်တစ်လျှောက်တန့်ရှင်းရေးတွေလုပ်ခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းချင်
းကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့2020ရွေးကောက်ပွဲနဲ့ NLD အလားအလာကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံပေါင်း90မှာရှိနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဒုက္ခသည်တွေလူဦးရေတန်ပေါင်း80ကျော်အတွက်ရန်ပုံငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံလိုအပ်နေကြောင်း IOM အဖွဲ့ကြီးကပန်ကြားလိုက်တဲ့သတင်းထွက်လာမှာတော့
It's not about giving people just cash assistance or giving them food aid. It's about helping them build a business plan so that they can.
ဒီရန်ပုံငွေဟာအရေးပေါ်အသက်ကယ်ဆယ်ရေးတာမကဘဝတွေပြန်လည်တည်ဆောက်ရေးအတွက်ပါကူညီဖို့ရှိကြောင်း IOM ပြောခွင့်ရအမျိုးသမီးကပြောသွားတာပါရှင်။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင် IS အတွက်နိုင်ငံကူးလက်မှတ်အတူတွေထိုင်းမှာပြုလုပ်နိုင်ခဲ့ခြင်းရှိတဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာစာလာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင
်တောက်ကြညာတကောင်ရန်အချိန်မှာအစိုးရရန်ကြံလဲပတ်မှုတစ်စိတ်တစ်ပိုင်းရက်ဆိုင်မှုကိုရှောင်လွှဲနိုင်အောင်သမ္မတဒေါနယ်ထရန့်နဲ့အထက်လွှတ်တော်ကထိပ်ပိုင်းဒီမိုကရက်တစ်အမတ်တွေကြားတောက်ကြနဲ့တွေ့ဆုံဆွေးနွေးမှုကမအောင်မြင်သေးပါဘူးအချင်းတော်ကြအသေးစိတ်ဆွေးနွေးခဲ့တာဖြစ်ပြီးတိုးတက်မှုတချို့ရခဲ့ပေမဲ့သဘောမတူတဲ့အချက်တွေကများနေဆဲဖြစ်တယ်လို့ဆက်ပြီးဆွေးနွေးရအောင်မှာဖြစ်ကြောင်းသမ္မတအင်ဂျူကနေပြန်လည်ထွက်ခွာလာတဲ့အနည်းစုအမတ်ခေါင်းဆောင်ဒီမိုကရက်တစ်ပါတီကချက်ရှူမာကပြောပါတယ်ကြတဲ့ပြည်နိကအောက်လွတ်တော်မှာ Republican တွေပဲမဲပြီးဒီအတီးပြုတ်ခဲ့တဲ့အစိုးရအသုံးစိတ် February လလည်းအထိဆက်လက်သုံးဆွဲနိုင်မှုချမှတ်မဲ့ဥပဒေအတွက်အထက်လွှတ်တော် Democrat အမတ်တွေကလက်မခံခဲ့ပါဘူးအထက်လွှတ်တော်မှာအတီးပြုတ်နိုင်မှုအတွက်မဲ9ပုံ3ပုံလိုအပ်တာဖြစ်ပြီး Democratic Party ဝင်တွေကလူမှုကြီးကြပ်ရေးဆိုင်ရာနဲ့တချို့သူတို့ရဲ့ဦးစားပေးကိစ္စရပ်တွေအတွက်အသုံးစိတ်ချထားပေးဖို့တောင်းဆိုရင်ထောက်ခံမှုမပေးသေးပဲနှင်းနေကြတာဖြစ်ပါတယ်။ဒီမိုကရက်အမတ်တွေရဲ့ဦးစားပေးမှုတွေဟာနေရာလွဲနေတယ်လို့ Republican အမတ်တွေကဆွဆဲပါတယ်။အစိုးရရန်တရာရက်ဆိုင်သွားမယ်ဆိုရင်ဒီမိုကရက်အမတ်တွေကသာအပြစ်တင်ဖို့အတွက်သမ္မတ Trump နဲ့အောက်လွှတ်တော် Republican အမတ်တွေကထပ်တလဲလဲပြောကြားနေတာဖြစ်ပေမဲ့ဒီမိုကရက်တွေကတော့ဒါကိုညှင်းဆို့ပါတယ်။အလို့တော့ Democrat အမတ်တွေကတော့အစိုးရရန်တရာရက်ဆိုင်မတော်ရအောင်သူတို့ဟာ Republican အမတ်တွေနဲ့ညှိနှိုင်းမှုစူးစမ်းပြီးစီးစီးလုံးလုံးလှုပ်ဆောင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ American နိုင်ငံကာကွယ်ရေးဝန်ကြီး Jim Mattis က American အနေနဲ့တရုတ်နဲ့ရုရှားပေါ်စီးရီးရအားသာနေတာဆုံးရှုံးလာနေပြီလို့ထုတ်ပြောလိုက်ပါတယ်။အခုလို့ပြောလိုက်တာက American လက်နက်ကိုင်တပ်တွေအတွက်အဓိကစင်ခေါ်မှုကိုချပြလိုက်တာပါ။ဝန်ကြီး Mattis ကအခု American နိုင်ငံအမျိုးသားလုံခြုံရေးမှာအဓိကသတ်မှတ်ထားတာကအကြမ်းဖက်ပြဿနာမဟုတ်ဘူးအင်အားကြီးနိုင်ငံတွေကြားအင်အားပြိုင်ဆိုင်မှုပဲဖြစ်တယ်လို့တောက်ချာနေကထုတ်ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အမျိုးသားကာကွယ်ရေးမှာဗျူဟာတဲကထိတ်တန့်လျှို့ဝှက်မဟုတ်တဲ့အထောက်ထားပိုင်းကိုချပြရှင်းလင်းရမှာကာကွယ်ရေးဝန်ကြီး Mattis ကအခုလိုထုတ်ပြောလိုက်တာပါ။ဒါ့အပြင်ဝန်ကြီး Mattis ကဒီမဟာဗျူဟာညီမန်းချက်ကတော့ American ရဲ့စစ်ရေးအသာစီရမှုကိုပြန်ထိုးချဲ့ပြီးစီရီးယားအသင့်ဖြစ်မှုကိုအလေးထားလှုပ်ဆောင်ရင်တက်ခရီးအင်အားပိုအားကောင်းလာအောင်တိဆောက်ရမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။သူကဆက်ပြီးကျွန်တော်တို့တက်ဟာလေကြောင်း၊ကုန်းကြောင်း၊ရေကြောင်း၊အာကာသနဲ့အင်တာနက်ဆိုင်ဘာစတဲ့စစ်မျက်နှာအတိုင်းမှာရှင်ပြိုင်နိုင်မှုအားသာနေတာကရော့ကျလာပေမဲ့အင်အားကတော့ကောင်းနေစေဖြစ်တယ်လို့အတိအကျထုတ်ပြောလိုက်ပါတယ်။ဒီထိတ်တန့်လှုပ်ဝဲမဟုတ်တဲ့အထောက်ထားထဲမှာတရုတ်နိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေကိုစီးပွားရေးရသားကောင်တွေမတရားချင်းချောက်လုပ်ကင်နေတာနဲ့တောင်တရုတ်ပင်လယ်ထဲမှာစင်ဟာတိုးချဲ့ပြီးကျွန်းတူတွေတိစောက်နေတယ်လို့ဆွဆွဲခဲ့ပါတယ်ခင်ဗျ
American Tara Donald Trump and Kito Kantamego, Taiwan Pian Lupuja, Sensan, Nijang, Nangano Diayan Joka, Ajichi Piata Kibari, Muslim Chowling and Party, Nangamon Shining and Kito Kantamingo, Kore, Kito and Kantamuha, Tamacha, Mumushini Raba, Dimane Patabi, April Larimatia, Duji Rijana Buddha, Season Tabi, Juna Goloma, Nasso, Main Topia Mushi, Lu, Ebi the Rima, Popia Tabari, Yugan Diayan Nakuga, Lila, Sumpia, Nizima, Amingo, Piwa, Tayo Queen, Pibo, Nangano, Simeon's. California, San Francisco, Virginia, Richmond, ဒီခီးတော့ကန့်တမိန်ဟာနိုင်ငံတော်လုံခြုံရေးအတွက်စိတ်ချစေဖို့ရည်ရွယ်ပြီးထုတ်ပြန်ခဲ့တာလို့ထရမ့်အဆိုအရဖွဲ့ကပြောပါတယ်။ချတ်အီရန်၊လီဘီယာ၊ဆိုမာလီယာ၊စီးရီးယား၊ယီမန်နိုင်ငံတွေကလည်းအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ကန့်တတ်ချင်တဲ့အတွက်ခီးတော့ကန့်တမိန်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဥရောပမှာဆင်အာကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ဗြိတိန်နဲ့ပြင်သစ်နိုင်
Emperor Emmanuel Macron ကို စန်ဟတ်စ်မှာရှိတဲ့ခန်းထားတဲ့ပြည်တွင်းတော်ဝင်စစ်တပ်ကတော်ကနေပြည်သက်နိုင်ငံတော်တစ်ချင်းနဲ့လှိုက်လိုက်လေလေကြိုးစုလိုက်ပါတယ်။နှစ်နိုင်ငံလုံးကြုံရေးဆိုင်ရာဆက်ဆံရေးအရေးပါမှုကိုပြသတဲ့အနေနဲ့ဒီစန်ဟတ်စ်မှာလှုပ်တာဖြစ်ပါတယ်။အဓိကဆွေးနွေးတာကတော့အင်္ဂလန်ကိုဝင်ပေါက်တစ်ခုဖြစ်တဲ့ပြည်သက်နိုင်ငံမြောက်ပိုင်းစစ်ကမ်းမြို့ ကာလီယက်စ်ကရွှေပြောင်းဒုက္ခတဲ့တက်တနာကြီးကိုဘလူကိုင်းတွေ့ဖြစ်ရှင်းကြမလဲဆိုတာပါ။ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေအနေနဲ့လုံခြုံရေးစီစဉ်တွေနှစ်တည်းရဲ့အထူးသဖြင့်အသက်၁၈နှစ်ရောက်ဒုက္ခတဲ့ရှောက်တဲ့သူတွေအတွက်လုပ်ငန်းစဉ်မြန်ဆန်ရေးအတွက်ဒေါ်လာ၆၈သန်းထပ်ကူညီဖို့သဘောတူလိုက်တာကြောင့်ပြင်သစ်သမ္မတမက်ခရွန်ထွေအောင်မြင်မှုတစ်ခုအဖြစ်မြင်ထားကြပါတယ်။ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ92.32 kHz 933 92.40 kHz 983ည92.48 kHz 6153နဲ့ဒုတိယနာရီဝက်မှာ92.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့92.20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တာလီဘန်တွေကိုအမေရိကန်အစည်းအဝေးအရာရှိကြီးတို့ကတိုက်တွန်းလိုက်ပါတယ်။စစ်တိုက်ပြီးအောင်မြင်မှုမရနိုင်တဲ့အတွက်နိုင်ငံရေးအရဖြေရှားဖို့လုပ်ရမယ်လို့အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဂျွန်ဆယ်လီဗန်ကအာဖဂန်ဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောက်ချန်နဲ့ဆင့်မြင့်အရာရှိများအစည်းအဝေးမှာပြောကြားခဲ့တာပါ။လက်တွေ့မှာအာဖဂန်အစိုးရကတာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အကြောက်တန်ညင်းနေတာမို့တာလီဘန်တွေဘက်ကလည်းအလားတူတုံ့ပြန်နေတယ်ဆိုတာသိဖို့လိုအပ်တယ်လို့ဒါကိုပြောင်းလဲပြန်မယ်လို့ဆိုပါတယ်။ဘယ်ငင်းငင်းသဘောတူညီချက်ပဲဖြစ်ဖြစ်တာလီဘန်တွေဘက်ကအကြမ်းဖက်ဝါဒကိုမကျင့်သုံးဖို့အကြမ်းဖက်မှုတွေရဆိုင်ဖို့နဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ဖွဲ့စည်းပုံခြေကံဥပဒေလက်ခံမှုအချက်တွေကိုလိုက်နာဖို့အတွက်ခိုင်မာတဲ့တန်နိခံချမှုပေါဝင်ရမှာဖြစ်ကြောင်းပြောကြားခဲ့ပြီးစစ်တိုက်နေဖို့မဟုတ်ပဲညှိနှိုင်းရေးစံဖို့ခဝိုင်းကိုရောက်လာဖို့လုပ်ရမယ်လို့ပြောပါတယ်။အာဖဂန်က16နှစ်ကြာဆက်ပွဲအဆုံးတိုက်ရဲအတွက်မဟာဗျူဟာကိုအောက်ကုလာရုံးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာဖြစ်ပါတယ်။အဲဒီမှာအာဖဂန်အမေရိကန်တပ်တွေပို့လွှတ်ပေးပြီးအင်္ဂလိပ်ပါကစ္စတန်မှာအကြမ်းဖက်မှာပျော်စရာမဖြစ်အောင်ဖိအားပေးဖို့ပါဝင်ပါတယ်
။အမေရိကန်ဆွေရကရန်မုံငွေထောက်ပံ့ထားတဲ့သတင်းဌာနတစ်ခုရဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ရုံးကွဲကိုပိတ်ဖို့ပါကစ္စတန်ဆွေရကညွှန်ကြားထားတဲ့အပေါ်စိုးရိမ်တဲ့ကြောင်းအမေရိကန်နိုင်ငံသားဌာနကထုတ်ပြောလိုက်ပါတယ်။ရေဒီယိုမှာရှယ်သတင်းဌာနရဲ့ထုတ်လွှင့်ချက်တွေဟာပါကစ္စတန်နိုင်ငံရဲ့အကျိုးစီးပွားကိုဆန့်ကျင်တဲ့ရန်ဖက်ထောက်လိုင်းအဖွဲ့တစ်ခုရဲ့လွတ်ဆောင်ချက်တွေနဲ့အညီဖြစ်နေတယ်လို့ပါကစ္စတန်ထောက်လိုင်းအဖွဲ့ကဆွဆွဲပြီးတဲ့နောက်အဲ့ဒီသတင်းဌာနရုံးကိုပြည်ထရေးဌာနကတာဝန်ရှိသူတွေကပေါက်ကြားနေကလာရောက်ပိတ်သွားကြတာဖြစ်ပါတယ်။အခြေအနေကိုအမေရိကန်တာဝန်ရှိသူတွေအနီးကပ်စောင့်ကြည့်နေပြီးအမေရိကန်ပြည်ထောင်စုကကမ္ဘာတစ်ဝှမ်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီပိတ်ဖို့ညွှန်ကြားချက်ထွက်လာပြီးတဲ့နောက်မှာပဲရေဒီယိုမာရှယ်ဌာနအကြီးအကဲအာမင်မဒါခစ်ကသူတို့သတင်းဌာနဟာဘယ်ထောက်လိုင်းအဖွဲ့နဲ့မှမဆိုင်ဘူးသတင်းမီဒီယာခြေဝင်တိုင်းခိုင်ခိုင်မာမာလုပ်နေတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ
India Myanmar နဲ့ဆက်မတောက်ချန်နေကနှစ်ဖက်အာဏာပိုင်တွေရောဒေသခံတွေပါပါဝင်ပြီးနေဆက်တလျှောက်တန့်ရှင်းလုပ်ခဲ့ကြပါတယ်။နေဆက်ဒေသမှာနှစ်ဖက်နိုင်ငံသားတွေဆွန့်ပစ်ထားတဲ့အမှိုက်တွေကြောင့်အမှိုက်ပုံကြီးလိုဖြစ်နေတဲ့နေရာကိုပေါက်ပြားတွေခေါ်ပြားတွေတုံးပြီးတန့်ရှင်းအောင်လုပ်ကြတာဖြစ်ပြီးမြန်မာဘက်ကစစ်တပ်နဲ့အရက်ဖက်အရာရှိတွေပါပါဝင်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။အိန္ဒိယဘက်ကရဲကြီးကြပ်ရေးမှူး S I bomb cha atom rifle တက်ကတက်မှု AS robot နဲ့တခြားအရာရှိတွေပါဝင်ပါတယ်အခုလိုပူးတွဲလှုပ်ဆောင်မှုကိုအိန္ဒိယရဲဘက်ကနေကြိုးဆွလိုက်ပြီးတလတကာဒါမျိုးလှုပ်ဖို့အတွက်ညှော်နေနေတာပါတန်ရှင်းမှာပါဝင်ခဲ့တဲ့ data ကြောင့်တွေကလည်းအစိုးရဦးစီးလုပ်ရင်ပါဝင်ဖို့လှုပ်ဆောင်ဖို့အတွက်အသင့်ရှိကြောင်းပြောကြတယ်လို့ဒါဟာအိန္ဒိယနဲ့နိုင်ငံခြားနောင်ဆက်ဆံရေးပိုကောင်းလာစေလိမ့်မယ်လို့ဆိုပါတယ်အိန္ဒိယမြန်မာနိုင်ငံခြားပြဿနာနှစ်ရကြောင့်မပြေမလည်ဖြစ်ပြီးမှအခုလိုတန့်ရှင်းပူပေါင်းလှုပ်ဆောင်ကြတာပါ။နေဆက်ဒေတာမှာမြန်မာဘက်ကဒေတာကန်တွေကမြေညှိခဲ့တာကိုအိန္ဒိယအာဏာပိုင်တွေကသူတို့ကိုအကြောင်းမကြားပဲလှုပ်တယ်ဆိုပြီးရက်ခိုင်းခဲ့တယ်လို့မနစ်ကလည်းမြန်မာနေပေါ်ဆောက်ထားတယ်လို့ပြောပြီးမနီပူကရွာကလေးတော်ကတိတ်ခွဲဆက်ကိုမြန်မာအာဏာပိုင်တွေကဖျက်ဆီးပစ်ခဲ့တာပါ
။ SFS တပီးကြွားအဖွဲ့ကပြန်ပြီးဆွဲထားတဲ့ကလင်းငယ်၃၀ယောက်ကိုအမေရိကန်ရဲ့ထောက်ကူပေးမှုနဲ့ဆိုမာလီထူတပ်ဖွဲ့တွေကကယ်တင်လိုက်ကြပါတယ်။ဆိုမာလီပြန်ချရေးဝန်ကြီးကရှာဘီလာဒေသမှာရှိတဲ့ကျောင်းတောင်ကနေဆိုမာလီထူတပ်ဖွဲ့တွေကကလေးတွေကိုကယ်တင်လိုက်တာလို့မနေ့ကထုတ်ပြောလိုက်ပါတယ်။ဝန်ကြီးကဆက်ပြီးစစ်သေးကြွားတွေကကလေးတွေကိုဝါရမိုင်းတိုက်သွင်းနေတာဖြစ်ပေမဲ့အခုတော့သူတို့ကဘေကင်းလုံခြုံစွာနဲ့ဆူရလက်ထက်ပြောင်းနေပြီလို့ VOE ဆိုမာလီသတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှာထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ဒေါက်ကင်မြတ်တဲ့ကိုဝင်းမင်းပါရှင်စနေနေ့နဲ့ခင်းပြည်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအာဏာရလာပြီးနှစ်နှစ်ပြည့်တော့မယ့်အချိန်မှာနောက်တစ်ခေါက်လာမယ့်2020အထွေထွေရွေးကောက်ပွဲအတွက်စဉ်းစားချက်တွေစပြီးပေါ်ထွက်လာနေပါတယ်။အရင် 2015 ရွေးကောက်ပွဲတုန်းကအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့အရင်ရွေးကောက်ပွဲကတိတွေနဲ့အများမျှော်လင့်ချက်တွေပေါ်တိုးတက်အောင်မလုပ်ဆောင်နိုင်တာကြောင့်လာမယ့် 2020 ရွေးကောက်ပွဲမှာအရင်လိုအပြတ်အသတ်နိုင်ပါမလားလို့မေးခွန်းထုတ်တာတွေရှိနေပါတယ်။ VOA သတင်းတော့ Overslow သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။လာမယ့်မတ်လကုန်မှာအစိုးရတက်တဲ့နှစ်နှစ်ပြည့်တော့မယ့် NLD အစိုးရအနေနဲ့အရင်ရွေးကောက်ပွဲကတိတွေဖြစ်တဲ့စစ်တပ်ကြီးစိုးတဲ့ဖွဲ့စည်းအုပ်ချုပ်ပုံပြောင်းလဲရေးအပေါ်တိုးတက်အောင်လုပ်ဆောင်မှုနှေးကွေးနေတာအပြင်စီးပွားရေးတိုးတက်မှုကလည်းနှေးကွေးလာနေပါတယ်အခုလိုချိန်မှာနိုင်ငံရေးပါတီတွေတွေလည်းပေါ်လာတာကြောင့်လာမယ့် 2020 ခုနှစ်ရွေးကောက်ပွဲကြရင်အရင် 2015 ခုနှစ်တုန်းကလိုမဲ၄ပုံ၃ပုံကျော်နိုင်ပါမလားလို့မေးခွန်းတွေထွက်ပေါ်လာနေပါတယ်ပုံမှန်လင်းလင်းပြောချင်လို့အမည်မဖော်လိုတဲ့နိုင်ငံခြားတန်တမန်တူကအစိုးရစွမ်းဆောင်ရည်အားနည်းမှုအပေါ်
ကျွန်တော်ထင်ပါတယ် NLD ပါတီကအစ်င့်တိုင်းမှာအသေးအံရုံးကန်နေရပါတယ်။ဝန်ကြီးများပြားကလည်းတကယ့်ကိုခက်ခက်ခဲခဲရုံးကန်လှုပ်ဆောင်နေရပါတယ်။သူတို့ကိုယ်တိုင်ရဲ့စွမ်းဆောင်ရည်ပြဿနာအပြင်အရင်ကအစိုးရဘူရိုကရေစီရန်တရားနဲ့ပဲဆက်လက်ပတ်နေရလို့
ဒီတန်တမန်ကဆက်ပြီးအစိုးရရည်ရှိအမြင်အားနည်းမှုအပေါ်မှာလည်
းအခုကချိတ်ဆက်ညှိနှိုင်းပြတဲ့မူဝါဒမရှိဘူးဖြစ်နေပါတယ်။နောက်ဘယ်လိုညီမှန်းချက်မျိုးရောက်ချင်နေဆိုတာအတွက်လည်းအရှိကိုကြိုတွေးထားတာမရှိပါဘူးသူတို့ကတဏိတာကိစ္စကိုလှုပ်ဆောင်နေသူတွေတသက်ပါမဟာဗျူဟာသမားတွေမဟုတ်ပါဘူးအခုလိုဖြစ်နေတာကလည်းမကြခင်ပြောင်းသွားမယ့်အနေအထားမရှိပါဘူး
တမတော်အနေနဲ့လွှတ်တော်မှာ25ရာခိုင်နှုန်းပါဝင်ခွင့်အရေးကြီးတဲ့လုံခြုံရေးဆိုင်ရာအစိုးရဝန်ကြီးဌာန3ခုကိုယူထားခွင့်ပြုတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်မယ်လို့ကတိပေးထားတဲ့ NLD အစိုးရအနေနဲ့လက်ထွေမှာတက်တဲ့ဆက်ဆံရေးမတည်ငြိမ်တာကြောင့်ဒီဂရီတွေရေပေါ်အသိအသံမထွက်နိုင်ဘူးဖြစ်နေပါတယ်ဒီပေါ်ရှာရှာပါပါအသံထွက်ခဲ့တာကတော့နှစ်80မြောက်လွတ်လပ်ရေးနေ့တုန်းကသမရဦးထင်ကျော်ကတိုင်းပြည်နဲ့တင့်တော်မဲ့ဖွဲ့စည်းအုပ်ချုပ်ပုံဖြစ်လာရေးအတူဝိုင်းစူးစမ်းပေးကြဖို့နှိုးဆော်လိုက်တာပဲဖြစ်ပါတယ်ဒီ2008ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအတွက်အဓိကအဟံတာဖြစ်ခဲ့တာကတော့ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာတုကိုအကြံပေးခဲ့တယ်လို့အများကချီးကျူးခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာကျွမ်းကျင်လွန်းသူရှေ့နေကြီးဥက္ကုဏီကိုလှုပ်ကြံတက်ဖြတ်ခဲ့မှုပါဒီမှုအတွက်တမရတော်ဟောင်းတွေကိုဖမ်းဆီးခုံယုံတင်ထားပါတယ်ဖွဲ့စည်းပုံပြုပြင်ကြောင်းလည်းနှိကွေးသွားခဲ့ရတာအပြင်ငင်းချင်းလုပ်ငန်းစဉ်မှာလည်းတိုးတက်မှုအနည်းငယ်သာရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာ NLD ပေါ်လူကြိုက်များမှုကိုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာထိခိုက်သွားစေနိုင်တယ်လို့နိုင်ငံရေးသုံးသက်သူဆိုင်းဝမ်ဆိုင်းကထောက်ပြလိုက်ပါတယ်
တိုင်းရင်းသားအဖွဲ့အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဒေါက်ဆန်းစုကြည်ပေါ်ပုံပြီးယုံခဲ့ကြရတယ်လေဘာလို့လဲဆိုတော့2008ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဆင်ပေးမယ်ဓမ္မမုတ်ပြန်ရေးပေးမယ်လို့သူတို့ထင်ခဲ့ကြတာကိုဒါကြောင့် NLD ကိုမဲပုံအော်ပေးခဲ့ကြတာပါ
ဒါအပြင်ကချင်ငင်းချင်းရေးကွန်ရက်ကပေါက်ဆက်ညီနိုင်ရေးမှူးခွန်ကြာကလည်းကချင်ပြည်နယ်မှာလမ်းပန်းဆက်သွယ်ရေးအဆောက်အအုံတချို့တိုးတက်ခဲ့ပေမဲ့ငင်းချင်းရေးလုပ်ငန်းစဉ်နဲ့အရက်ဘက်အဖွဲ့စည်းတွေနဲ့ဆက်ဆံရေးကတော့ နောက်ဆုတ်သွားတယ်လို့အခုလိုဆိုပါတယ
်အရင်လက်ထက်တုန်းကတော့ကျမတို့ရင်ဆိုင်ခဲ့ရတာကအစိုးရရဲ့စစ်တပ်ပါဒါပေမဲ့သူတို့မှာကဂေပောက်တွေကအများကြီးရှိတော့အဲ့ဓာရီကိုသုံးပြီးအလုတ်ဖြစ်အောင်လုပ်ဖို့အတွက်အကူအညီတွေရခဲ့တယ်လေဒါပေမဲ့အခု NLD အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေနောက်အဲ့ဒီကကျမတို့အရင်မိတ်ဆွေတွေကတော့များသောအားဖြင့်ကျမတို့ကိုကူပေါ်တောင်းမရတော့ပါဘူး
ခွန်ကြာကဆက်ကြည့် NLD အစိုးရအနေနဲ့ပြည်တွင်းစစ်ကြောင်းနေရဲဆွတ်ခွာထပြေးရသူတွေအိမ်ပြန်လာနိုင်ရေးအကူအညီမပေးလို့စိတ်ပြတ်မိတယ်ဒါပေမဲ့တိုင်းနာပါတီတွေတစုတစည်းတဲ့အားကောင်းအောင်မဖွဲ့နိုင်ရင်တော့စေအုပ်ချုပ်ရေးပြန်ရောက်မှာဆိုလို့ NLD ကိုပဲမဲပေးနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်ဒီချက်ကိုအမည်မဖော်လိုတဲ့တန်တမန်ကလည်းထောက်ခံပါတယ်သူကတိုင်းသားတွေအနေနဲ့ NLD အပေါ်စိတ်ပြတ်နေမှုကိုတိုင်းသားပါတီတွေအနေနဲ့အခွင့်ကောင်းယူပြီးမဟာမိတ်ဖွဲ့ဖို့လိုတယ်လို့အခုလိုထောက်ပြလိုက်ပါတယ်
။ဒေါ်စန်းစုကြည်အနေနဲ့တိုင်းသားတွေရဲ့ဆန္ဒမဲကိုတော့တကယ်ကိုလက်လွတ်လိုက်ရပါပြီ။အရင်ဒီတိုင်းသားတွေတကယ်ယူဆခဲ့တာကတမ်းမတော်ဆိုးရွားကိုအာဏာကနေဆင်းသွားအောင်မျိုးဆက်တွေနဲ့ချီပြီးတိုက်ခိုက်အောင်မြင်လာခဲ့တဲ့အချက်သားအဆိုးရွားတစ်ခုရလိုက်ပြီ။အဲဒီတော့သူတို့အတွက်မဟာမိတ်ရှိလာပြီပေါ့နော်။ဒါပေမဲ့ဘာမှမကြလိုက်ပါဘူး။သူတို့တကယ်မြို့ဝါထင်ထင်တွေ့လိုက်ရတာကသူတို့ထင်ထားတာရဲ့စန့်ကျင်ဘက်ဖြစ်သွားတယ်လေ
နောက်တစ်ချက်ကတော့ထင်ရှားတဲ့နိုင်ငံရေးတက်ကြွသူတွေဥဆောင်တဲ့ပါတီတွေပေါ်လာတာပါဦးကိုကိုကြီးဥဆောင်ဖို့အလားအလာရှိတဲ့ရှင်လင်းလုံးပါတီဟာ2020မှာဝင်ရွေးဖို့အတွက်မှတ်ပုံတင်ထားပြီးပါပြီစိုင်းဝိုင်ဆန်းကမကြာသေးခင်ကပဲ NLD ဆိုးရအနေနဲ့ပြည်နယ်တိုင်းဆိုင်ဝင်ကြီးအပြောင်းလဲတချို့ကိုလှုပ်ဆောင်ခဲ့ပေမဲ့အခုလိုလှုပ်ဆောင်ရမှာပါတီအနေနဲ့ပွင့်လင်းမြင်သာမှုမရှိခဲ့ဘူးလို့ထောက်ပြလိုက်ပါတယ်ခင်ဗ
ျကိုဝင်းမင်းပါနိုင်ငံပေါင်း90မှာရှိနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နေရာတွေကအခက်အခဲကြုံတွေ့နေရတဲ့အတိုင်းဝိုင်းစုစုပေါင်းလူဦးရေတန်း80ကျော်အတွက်အသက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအကူအညီပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံထိလိုအပ်နေကြောင်း IOM အဖွဲ့ကြီးကပန်ကြားလိုက်ပါတယ်။လက်ရှိ IOM ရဲ့အကြီးမားဆုံးထောက်ပံ့မှုဟာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်ပေါင်း8သိန်းကျော်အတွက်ပေးနေတဲ့အကူအညီတွေဖြစ်ကြောင်း IOM ပြောခွင့်ရအမျိုးသမီးကလည်းပြောပါတယ်။ Geneva IOM ဌာနချုပ်ကနေ VOA သတင်းတောက် Lisa Shelley ပေးပို့ထားတဲ့သတင်းလွှာကတော့ဒီလိုပါရှင်။ကမ္ဘာမှာပုံစံမျိုးစုံအနေထားမျိုးစုံနဲ့ဖြစ်လာတဲ့အရေးပေါ်အခြေအနေတွေတိုးတိုးလာနေတာဟာအရင်ကတခါမှမဖြစ်ခဲ့ဘူးကြောင်းနိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်း IOM ကပြောပါတယ်။ပဋိပက္ခတွေသဘာဝဘေးအန္တရာယ်တွေကြောင့်လူသန်းပေါင်းများစွာဟာသူတို့နေအိမ်တွေကနေမဖြစ်မနေဆွန့်ခွာထွက်ပြေးခဲ့ရကြောင်းနဲ့အဲ့ဒီတဲကလူအများပြားဟာသူတို့ဘဝရှင်သန်ရေးအတွက်ရုန်းကန်လှုပ်ရှားနေရကြောင်း IOM အဖွဲ့ကြီးကပြောပါတယ်။အခုလို IOM အဖွဲ့ကြီးကလိုအပ်နေတဲ့ရန်ပုံငွေဟာအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတတ်တတ်မဟုတ်ပဲအဲ့ဒီထက်ပိုပြီးကျယ်ပြန့်ကြောင်း IOM ပြောခွင့်ရအမျိုးသမီး Olivia Hayden ကပြောပါတယ်။ဒီရမုံငွေဟာလူတွေကိုသူတို့ခြေထောက်ပေါ်သူတို့ယက်တီနိုင်ပြီးကောင်းမွန်တဲ့အနာဂတ်ဘဝပြန်ပြီးတည်ဆောက်နိုင်အောင်အကူအညီပေးဖို့ဖြစ်ကြောင်း Olivia Hayden က VOE ကိုပြောပါတယ
်။ It's not about giving people just cash assistance or giving them food aid. It's about helping them build
a ကျမတို့ကသူတို့ကိုကူညီပံ့ပိုးပေးတာကငွေကြေးထောက်ပံ့ရုံဒါမှမဟုတ်စားနပ်ရိက္ခာတွေပေးရုံတသက်မဟုတ်ပါဘူး။သူတို့ကိုကိုယ်ပိုင်စီးပွားရေးလုပ်နိုင်အောင်ပါအကူအညီပေးတာပါ။ဆိုင်ဖွင့်ခြင်းတဲ့သူတွေကလည်းဆိုင်ဖွင့်ပြီးစီးပွားရှာနိုင်တယ်လို့လာမယ့်နှစ်တွေအတွင်းသူတို့ဖာသာသူတို့ရက်တည်နိုင်ဖို့ကိုယ်ပိုင်ဝင်ငွေရှာနိုင်ဖို့အတွက်လုပ်ပေးတာပ
ါဒါအပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်8သိန်းကျော်ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇားမှာ IOM ရဲ့အကြီးအမားဆုံးကူညီထောက်ပံ့ရေးလုပ်ငန်းရှိနေကြောင်းဟက်ဒန်ကဆိုပါတယ်တဘာဝပတ်ဝန်းကျင်ဆုပ်ယုပ်ရိုရွင်းမှုဘေးရင်ဆိုင်နေရတဲ့ထောင်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအတွက်လည်းဒီရန်ပုံငွေကနေအကူအညီပေးမှဖြစ်တယ်လို့သူကပြောပါတယ်။ IOM အဖွဲ့ကြီးကနေအခြားအထူးအကူအညီပေးနေတဲ့နေရာတွေထဲမှာလီဗျာ၊ဆီးရီးယား၊တောင်ဆူဒန်၊ယီမန်၊ကွန်ဂိုနဲ့အီရတ်နိုင်ငံတို့ပါဝင်ကြောင်းဟက်ဒန်ကဆိုပါတယ်။ပဋိပက္ခတွေတဘာဝပတ်ဝန်းကျင်နဲ့တဘာဝဘေးအန္တရာယ်တွေကြောင့်ပြည်တွင်းမှာပဲအစုလိုက်အပြုံလိုက်ရွှေ့ပြောင်းနေထိုင်သူတွေရဲ့ဘေးဒုက္ခကိုဒီနိုင်ငံတွေအားလုံးမှရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။နိုင်ငံပေါင်း90ရဲကဒုက္ခအရောက်ဆုံးနဲ့အခြေအနေဆိုးနေသူတွေကို IOM ကအကူအညီတွေပေးနိုင်အောင်စူးစမ်းသွားမှာဖြစ်ကြောင်းသူကဆိုပါတယ်။အထူးသဖြင့်အမျိုးသမီးတွေ၊ကလေးတွေနဲ့မတန်ဆွမ်းသူတွေ၊မိသားစုကိုတဦးတည်းဥဆောင်နေရသူတွေနဲ့မိဘမဲ့ကလေးငယ်တွေအတွက်အသက်ပေးကယ်ဆယ်ရေးနဲ့ရေရှည်ပြန်လည်ထူထောင်ရေးရန်ပုံငွေရဲ့တဝက်ကိုထောက်ပံ့မှာဖြစ်တယ်လို့ IOM ပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ်ရှင်။
ရရှိရရှိ အနေနဲ့ပါတီဦးဆောင်တဲ့ရက်သားဆိုးရတက်တန်းထက်ဝနီပါရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တွေထိုင်းနယ်ပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတော်အားဖြစ်လာနိုင်ပါသလဲ။ဘေကန်နာရီဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-9-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကပြုဆိုပါရစေ
။အခုထုတ်လွှင့်နေတဲ့စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်နော်။ထိုင်းနိုင်ငံမှာအခြေစိုက်ပြီး Passport အတူတွေလုပ်ပေးနေတဲ့ပါကစ္စတန်နိုင်ငံသားတအုပ်ကိုဖမ်းဆီးလိုက်ပြီလို့ထိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပြောပါတယ်။သူလုပ်တဲ့ passport အတူတွေကို IS အစွန်းရောက်အဖွဲ့ကလူတွေကိုတော့မှရောင်းခဲ့ပွဲရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီ passport အတူတွေကိုဝယ်တဲ့လူတွေဟာအထူးသဖြင့်ဥရောပနိုင်ငံတွေကိုတရားမဝင်ဝင်ရောက်ဖို့စ조사ကြသူတွေများပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါ။
အသက်52နှစ်အရွယ်မိုဟာမက်အစ်ဘာကိုစင်ကာပူနဲ့အိန္ဒိယ passport အတူတွေပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုအတုလုပ်တဲ့ပလီပြားတွေပလတ်စတစ်လောင်းဆက်တွေနဲ့အတူဘန်ကောက်ကရပ်ကွက်တစ်ခုမှာဇန်နဝါရီလ14ရက်နေ့ကဖမ်းဆီးလိုက်တာပါသူဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအခြေစိုက်ပြီးအထောက်အထားအတုတွေကိုလုပ်ခဲ့တယ်လို့ထိုင်းလူဝင်မှုဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစွတီပေါင်းဝေါင်တင်ကဘန်ကောက်မြို့တော်မှာတောက်ကြနေရလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းနောက်တွေကိုပြောပါတယ်လူညုံရေးနဲ့လူဝင်မှုကြီးကြပ်ရေးပေါ်ထိုင်းနိုင်ငံမှာစိုးရိမ်မှုတွေကြီးထွားလာနေပြီးပါစပို့အတုလုပ်တာမှာကျွမ်းကျင်သူတွေကိုဖော်ထုတ်ဖမ်းဆီးနေတာပါပါစပို့အတုလုပ်ငန်းဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအကြီးအကျယ်ထွန်းကားနေခဲ့တဲ့ဒုစရိုက်လုပ်ငန်းတစ်ခုဖြစ်ပါတယ်အခုဖမ်းပြီးတဲ့အိတ်ဘားဆိုရင်ထိုင်းနိုင်ငံမှာနေပြီးပါစပို့နဲ့ဗီဇာအတုတွေလုပ်လာတာ10နှစ်ကျော်နေပါပြီသူဟာ IS အစွန်းရောက်အဖွဲ့ကိုပါစပို့အတုတွေရောင်းနေတဲ့အုပ်စုတစ်ခုနဲ့အချိတ်အဆက်ရှိတဲ့သဘောမျိုးကာဝေးဝန်ကြီးပရာဝစ်ဝမ်ဆူဝန်ကဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းတောက်ကြနေသတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီအချက်ကိုတာဝန်ရှိသူတွေကခပ်ဖော့ဖော့ပြန်ပြောပြီးသူဟာဘယ်သူကိုမဆိုပါစပို့အတုလုပ်ရောင်းတဲ့စီးပွားရေးသမားတဦးသာဖြစ်တယ်လို့လူဝင်မှုအကြီးအကဲဒုတိယဗိုလ်ချုပ်ကြီးဆူတီပေါင်းဝမ်ပင်ကပြောပါတယ်
။မှန်ပါတယ်ဗျာ။ဘယ်လိုကြီးပါအဲ့ပေါ့ဖြစ်တဲ့ဘောက်ကိုအရေးကြတယ်ရောမင်းဆိုင်
IS အဖွဲ့ကိုပဲရောင်းတာမဟုတ်ပါဘူး။သူက IS အတွက်ပဲ passport အတူလုပ်ပေးတယ်လို့လူတွေကထင်ကြပါမယ်။ဒါပေမဲ့သူကဝယ်ခြင်းနဲ့သူတိုင်းကိုရောင်းတာပါ။မှားတဲ့လူရှိရင်လုပ်ပေးတာပါပဲ။ဆိုတော့ဘယ်လိုလူမျိုးစီပဲဖြစ်ဖြစ်ရောက်သွားနိုင်ပါလဲ
။တကဘာလုံးက passport အတူတွေကိုတနည်းအားဖြင့်မှရနိုင်တဲ့ထိုင်းနိုင်ငံရဲ့အခမ်းကဏ္ဍပေါ့။2014ခုနှစ်ကမလေးရှားလေကြောင်းလေယာဉ်ခီးစဉ်အမှတ် MH370 ပျောက်သွားပြီးတဲ့နောက်ပြန်ပြီးအာရုံစိုက်လာကြတာပါ။ထိုင်းမှာအတုလုပ်ထားတဲ့ဥရောပပါစပို့တွေကိုကင်ထားတဲ့အီရန်နိုင်ငံသားနှစ်ဦးလည်းအဲ့ဒီလေယာဉ်ပေါ်မှာပါသွားတာကြောင့်ဖြစ်ပါတယ်။ဒီလုပ်ငန်းကိုအဓိကချုပ်ထားတာကတော့အီရန်နဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်ပြီးတောင်အာရှအရှေ့အလယ်ပိုင်းတို့အပြင်အဲ့ဒီထက်ဝေးတဲ့ဒေသတွေကလူတွေအထိအဲ့ဒီပါစပို့အတုတွေကိုဝယ်ကြတာပါ။ဖမ်းမိတဲ့ပါစပို့အတုတွေနဲ့ပတ်သက်ပြီးထိုင်းလူဝင်မှုကြီးကြပ်ရေးဒုတိယအကြီးအကဲဗိုလ်မှူးချုပ်အစ်တီပိုအစ်တီဆန်နိုရနာချိုင်ကအခုလိုပြောပါတယ်။
ဆူထိုင်းရဲ့ဒီနေ့ဒီတဲ့စီကပေါ်ရတဲ့ပေါ်ရတဲ့ပြည်တယ်ဆိုတာကျွန်တော်
အခုခံမိတဲ့ passport အတုအများပြားဟာစင်ကာပူ passport တွေပါအဲ့ဒီ passport တွေကနိုင်ငံတော်တော်များများကိုဝင်လို့ရတာကြောင့်ဖြစ်ပါတယ်ဒါပေမဲ့ order မှားလို့လုတ်ပေးတဲ့ passport အများစုကတော့ပြင်သစ်နဲ့အီတလီ passport တွေပါဘာကြောင့်လဲဆိုတော့အရှိအလေပိုင်းကလူတွေဟာပြင်သစ်တွေနဲ့ဆင်တော့အဲ့ဒီနိုင်ငံတွေကိုဝင်လို့ရတာကြောင့်ဖြစ်ပါတယ
် Iqbal ဟာ the doctor လို့သိကြတဲ့ဤရန်နိုင်ငံက passport အတုဆရာကြီးနဲ့အဆက်အဆက်ရှိတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီ the doctor ဟာဘန်ကောက်ကရပ်ကွက်တစ်ခုမှာ20နီးပါးနေထိုင်ပြီးဒုက္ခသည်တွေအလုရှာခြင်းသူတွေလူဆိုးကမ်းဝင်တွေကိုတကယ်အကြီးအသေးကောင် passport အတုတွေလုပ်ပြီးရောင်းခဲ့သူပါ။2016ခုနှစ်မှာသူ့ကိုဖမ်းမိလိုက်ခြင်းတုန်းက passport အတုလုပ်ငန်းရှင်နေရင်းမှာအောင်မြင်မှုကြီးအဖြစ်တာဝန်ရှိသူတွေကပြောခဲ့ကြပါတယ်။ဒါပေမဲ့လည်းသူ့နေရာမှာတခြားအတုလုပ်တဲ့လူတွေဝင်လာတာပါပဲ။ထိုင်းနိုင်ငံဟာနိုင်ငံအတော်များများကလူတွေကိုဗီဇာမလိုဘဲဝင်ခွင့်ပြုထားပြီး၂ မြန်မာ၊လာအို၊ကမ္ဘောဒီးယားနိုင်ငံတွေနဲ့မိုင်မုံများစွာနေဆက်ချင်းတိစပ်နေပြီးတော့အရှိတောင်အရှောက်မှာအဝင်ထွက်အများဆုံးအထက်အချာနေရာတခုပါ။အဲ့ဒီအနေအထားကြောင့်မို့ပဲလူနဲ့ရှားပါတော်ရိုင်းထွက်ပုံတွေကနေမူရစီဝါလက်နက်ခဲရံနဲ့ကြောက်မြေရတနာတွေအထိပေါင်ကူကူးတဲ့နိုင်ငံစုံကရာဇဝတ်ခိုင်းတွေမျက်စိကျတဲ့နိုင်ငံလဲဖြစ်နေတာပါခင်ဗျာ
။ကိုကြကြသိမ်းပါရှင်။လက်တလောကောက်ယူရရှိထားတဲ့လူထုသဘောထားစစ်တမ်းတွေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလူထုအကြသဘောထားစိတ်ဝမ်းကွဲပြားဇေတူဖြစ်တယ်လို့သဘောထားမှတ်ချက်ပေးတာကိုတွေ့ရပြီးတော့ပထမနေ့အကုန်ပိုင်းသမ္မတရဲ့ဆောင်ရွက်ချက်တွေကိုအကဲဖြတ်ရမှာလဲအရင်သမ္မတတွေနဲ့ဘယ်တော့ငါးနဲ့မှမတူအောင်အနည်းဆုံးအဆင့်39ရာခိုင်နှုန်းကိုရောက်ခဲ့တယ်လို့ Goal Up စစ်တမ်းကဆိုပါတယ်။ Trump ရဲ့အမာဂန်နယ်မြေကယ်လီဖိုးနီးယားပြည်နယ် Lassen KI ကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Mike O'Sullivan ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်။
နီဗာရာပြည်နယ်နဲ့ကယ်လီဖိုးနီးယားပြည်နယ်အရှေ့မြောက်ဒေသကဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကတော့2016ခုနှစ်ရွေးကောက်ပွဲအတွင်းသူတို့ရဲ့ရွေးချယ်မှုကမှန်တယ်လို့ပြောပါရယ်ထရမ့်ကိုအမာခံထောက်ခံသူ Jeff Hanfield က
I think Trump's doing a fantastic job and I applaud him
ထရမ့်လုပ်နေတာတွေဟာအရင်ထောက်တယ်လို့ထင်ပါတယ်သူစီရိုက်သဘာဝကိုလည်းကျွန်တော်ကြိုက်ပါတယ်သူလိုသာတတိမကောင်းရင်အခုချိန်ဆိုအဲ့နေရာမှာရှိနေမှာမဟုတ်တော့ပါဘူး
ဒီလောက်ကနေရစီးပွားရေးကြဆင်းနေကွင်းနေမှုနဲ့အစိုးရရဲ့လူမှုဝန်ဆောင်မှုလုပ်ငန်းတွေအတွက်ရမုံငွေရှော့ချတာမျိုးကြောင့်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ Susan Vale မျိုးကနောက်ဆုံးကြံနေတဲ့တစ်ခွက်ဆက်ဟာဆိုရင်လေလွန်ခဲ့တဲ့7နှစ်လောက်ကတည်းကပိတ်ပစ်ခဲ့ရတာပါ Radio အစီအစဉ်ကြီးညာသူတဦးဖြစ်တဲ့ Chris Montgomery က Trump ရဲ့ဂရီကိုတွေကိုယုံကြည်ခဲ့တယ်လို့ပြောပါတယ
် His message was hey we're going to take care of the little guy I'm concerned yeah I think that really resonated
ရန်ဝဲရဲ့အကျိုးစီးပွားအတွက်လှုပ်ပေးမယ်လို့သူကပြောခဲ့တာကြောင့်ဒီစကားဟာဝေးလံခေါင်းတည်တဲ့ဒေသမှာနေထိုင်နေရတဲ့အပြစ်ပယ်ကံကျွန်တော်တို့လိုလူတွေအတွက်တော့အားတက်စီခဲ့တယ်လို့ထင်ပါတယ
် Student Kilometer 12,000 ကျော်ကျဲတဲ့ Lesson ခရိုင်ဟာတောတောင်ထူရက်ပြီးတော့မြင်းချောင်းတွေပေါ်ပါတယ်အချင်းတောင်3,000ကအချင်းသား6,000အပါအဝင်လူဦးရေ 3,100 လောက်နေထိုင်နေကြတဲ့အဲ့ဒီဒေသတွင်းနေထိုင်သူ60ရာခိုင်နှုန်းဟာအစိုးရကအလုပ်ပေးခန့်ထားသူတွေဖြစ်ပြီးနေမြေရဲ့60ရာခိုင်နှုန်းကိုအစိုးရကပိုင်ပါတယ် Lesson College ကနိုင်ငံရေးသိပ္ပံတင်ကြားသူ Tony Paulson က
100% redneck conservative
ဒီဒေသမှာနေတဲ့လူမျိုးတရားရာခိုင်နှုန်းစလုံးကတမျိုးကြလမ်းစဉ်သမားတွေဖြစ်ပြီးတော့ဘာသာရေးအလွန်ကန့်ဆိုင်ကြတယ်လေ
ဒီကိတာကမဲပေးသူထောက်ဝက်လောက်ဟာလဲ Republican တွေဖြစ်ကြပြီး၅ယောက်မှာ၁ယောက်က Democrat ဒါမှမဟုတ်ရင် Party နောက်ခံမရှိသူဖြစ်ပါတယ်အားလုံးက Trump ကိုကြိတ်နှစ်တက်တာမဟုတ်ဘူးလို့လဲဆိုပါတယ် Lesson College ကအင်္ဂလိပ်စာသင်ကြားသူ Charles Ashenbach က
I'm really frustrated with it. I feel like he is working to divide the country.
တိုင်းပြည်မှာစိတ်ဝင်ကြောင်လို့လုံနေတယ်လို့ခံစားရတယ်။သူတယောက်တည်းမဟုတ်ဘဲနဲ့အစိုးရဌာနတွေကိုဥဆောင်မဲ့သူရွေးချယ်ခန့်အပ်တာနဲ့ပတ်သက်ပြီးတော့လေနိုင်ငံရဲ့အနာဂတ်အတွက်အထူးစိုးရိမ်ပါတယ်
။ Washington ကရှုပ်ထွေးလာတဲ့အခြေအနေတွေကို Trump ကရှင်းပြနေတာလို့မြင်ကြသူတွေလည်းရှိပါတယ်။ Trump ကိုထောက်ခံသူ Davadi Montgomery က
He's staying on point. He's doing things. Maybe not as fast.
အရေးကြီးတာတွေကိုပဲလုပ်နေတာပါ။လူအပ်တဲ့ကူညီပံ့ပိုးမှုတွေမရတာကြောင့်ခက်ညံ့ညံ့မဆောင်ရွက်နိုင်ပေမဲ့လို့လေသူ့ကိုအမာခံထောက်ခံတဲ့သူတွေရှိတယ်ဆိုတာကိုယုံပါတယ်။နောက်တစ်ချိန်သူ့ကိုပဲမဲပေးဦးမှာလေ
။လူဝင်မှုကြီးကြပ်ရေးအခွန်စနစ်ပြောင်းလဲရေးနဲ့အစိုးရပိုင်းမြေတွေကိုပုတ်ကလေးကငှားရင်ရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ Trump ဟာသူတက်နိုင်တယ်လို့ဆောင်ရွက်ခဲ့တယ်လို့ယူဆသူတွေလည်းရှိပါတယ်။ College ကျောင်းသား Christopher Cole က
I wish he would stay off Twitter. I think sometimes he has a tendency.
Twitter မသုံးစေချင်ပါဘူး။တခါလေသူဟာမဆိုင်တာတွေကိုပြောတတ်လေးရှိပေမဲ့သူလုံမယ်လို့ပြောထားတာတွေကိုသူလုံနေတယ်လို့ထင်ပါတယ်
။ San Francisco မှာပဲဖြစ်ဖြစ် Washington မှာပဲဖြစ်ဖြစ် Trump ဟာသူပေးထားတဲ့ဂရီတွေကိုအကောင့်ထဲပေါ်ဆောင်ရွက်နေသူလက်ဆန်ခရင်အတွင်းမှာလည်းပဲကူညီထောက်ပံ့ပေးနေသူဖြစ်တယ်လို့အဲ့ဒီဒေသကမဲဆန္ဒရှင်တွေကပြောကြပါတယ်ခင်ဗျာ
။ကိုအောင်အောင်ပါရှင်။မကြခင်ထုံးမြင့်မဲ့အမျိုးသမီးကဏ္ဍမှာတော့အုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူဘွဲရမက်တီရီလင်းနဲ့ဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုံးလွှင့်ဖို့ရှိပါတယ်။ဒါပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတင်ဆက်မှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုံးလွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့ လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို7925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဒီအုံနောက်နဲ့သက်ဆိုင်တဲ့သူတေသနာမှာကျမတို့မသိရရအများကြီးရှိသေးရပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ
်ဒါကတော့အုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူဘွဲရမက်တီရီလင်းနဲ့ဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရဖို့ရှိပါတယ်တခါသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ကကောက်နှုတ်တင်ပြမှာပါရှင
်အစ်တောင်အာရှစင်စာဖြတ်တောက်မှုလင်းလင်းမြန်းမြန်းအချိန်မြင့်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာနီသင်ကိုခါရီသာထားကိုဦးစွာတင်ပြလိုပါတယ်ပိတ်ပင်ခံရတဲ့ Internet Website အရေးအတွက်ဟာအစ်တောင်အာရှနိုင်ငံတွေမှာများပြားလာနေပါတယ်ဒေသတွင်းသတင်းလက်ခွင့်ကြားဆင်းလာနေခြင်းရဲ့အစိပ်ပိုင်းတစ်ခုပဲဖြစ်ပါတယ်လူမှုကွန်ရက်ရေးသားဖော်ပြမှုတွေကြောင့်ဖမ်းဆီးခံရတဲ့လူရေးအတွက်အရသာအရေးအတွက်လည်းပုံမှုများပြားလာနေပါတယ်။ Freedom House အဖွဲ့ရဲ့2019အကုန်ထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရအစ်တောင်အစဒေတာကရှစ်နိုင်ငံကိုလေ့လာတဲ့အထက်ခုနှစ်နိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းသွားခဲ့တယ်လို့ဆိုပါတယ်။အခုဆိုရင်ဖိလစ်ပိုင်တနိုင်ငံနဲ့သာလျှင်စင်ဆာဖြတ်တောက်မှုအကန့်အသတ်နဲ့သာရှိတဲ့အတွက်လွတ်လပ်ဆုံးလို့ဆိုနိုင်ပါတယ်။ဒါပေမဲ့အစိုးရထောက်ခံတဲ့ရေးသားမှုတွေသတင်းသမားတွေတက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားတိုက်ခိုက်ရေးသားမှုတွေရှိနေတဲ့အတွက်စိတ်အားရစရာတော့မဟုတ်စားပါဘူး။ဒီနိုင်ငံရဲ့အနောက်စိတ်ပြက်စရာအကောင်းဆုံးကတော့မြန်မာနိုင်ငံပဲဖြစ်ပါတယ်။ထမောင်းစွန်းလွတ်လပ်ပွင့်လင်းတဲ့ရွေးကောက်ပွဲနဲ့အမျိုးအစိုးရတက်လိုက်ပြီးတဲ့နောက်ပိုင်းမှာပူလို့တောင်အခြေအနေကျဆင်းသွားနေတယ်လို့သတ်မှတ်ခံထားရပါတယ်။အဓိကကတော့မမှန်မကန်တဲ့သတင်းရေးသားမှုတွေ fake news တွေမကြတိမိကသတင်းသမားတွေကိုဖန်ဆီးခဲ့တာတွေကြောင့်ဖြစ်ပါတယ်။2017-2015ဦးသိန်းစင်အစိုးရလက်ထက်မှာထက်အခုခါအခြေအနေပုံမကျဆင်းနေရလို့အစ်တောင်အာရှ Press Alliance အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Ed Lagaspi ကဆိုပါတယ်အစ်တောင်အာရှမှာပိုပြီးအာဏာရှင်ဆန်တဲ့အစိုးရတွေအုပ်စုနေတဲ့လာအိုနိုင်ငံထိုင်းနိုင်ငံကမ္ဘောဒီးယားဗီယက်နမ်နဲ့စင်ကာပူတို့မှာဆိုရင်အစိုးရထိန်းချုပ်မှုပုံမများပြလာပြီးလူမှုကွန်ရက်မှာရေးသားမှုတွေကြောင့်ဖန်ဆင်းမှုတွေလည်းပုံပုံတွေ့လာရပါတယ်။ပြီးခဲ့တဲ့နှစ်အနည်းငယ်ကပဲဒီအစ်တောင်အခြားဒေသဟာစီးပွားရေးတည်ငြိမ်မှုနဲ့အာဆီယံအဖွဲ့ရဲ့ညီညွတ်တဲ့လှုပ်ဆောင်မှုတွေကြောင့်ကမ္ဘာပေါ်မှာဆန်ထားရတဲ့ဒေသတစ်ခုဖြစ်ခဲ့ပါသေးတယ်။ဒီမိုကရေစီလည်းပုံမူကျပြန့်လာခဲ့တာပါ။ဒီလိုအခြေအနေတွေဆက်လက်ကြီးထွားခိုင်မာစေဖို့အတွက်ဆိုရင်အင်တာနက်ဟာအဓိကအခက်ကဏ္ဍပါဝင်နေတယ်ဆိုတဲ့ဖြစ်ရေးသားထားပါခင်ဗျာ။
မွေးစေဝါအများဆုံးဖြစ်စည်းဖြစ်တယ်လို့မြန်မာနိုင်ငံရဲ့အပြောဟာတကယ်တမ်းဘာအဓိပ္ပာယ်ဆောင်းနေတယ်လဲဆိုတဲ့သူ့အမြင်ဆောင်းပါကို The Development မှာဖတ်ရပါတယ်။မြန်မာနိုင်ငံဟာမွေးစေဝါနဲ့ပတ်သက်ပြီးကြီးမားတဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့စိန်ခေါ်မှုတွေအများကြီးကိုကြုံနေရတယ်လို့ဆိုပါတယ်လေ။အရင်ကတည်းကတိကျတာကတော့မြန်မာဟာအရှိတောင်အာရှကနာမည်ကြီးရွှေတရိကံနယ်မြေထဲမှာရှိနေပြီးကမ္ဘာအကြီးဆုံးမွေးစေဝါထုတ်တဲ့ဒေသအဖြစ်ရှိနေစေပါ။မွေးစေဝါပြဿနာကိုဖြေရှင်းဖို့အတွက်မြန်မာအစိုးရကဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပြီးပစ္စည်းသိမ်းလူဖမ်းရုံနဲ့မကဘဲနိုင်ငံတော်အဆင့်မူဝါဒတွေပါချမှတ်ပြီးနိုင်ငံတကာနဲ့ပါအတူလက်တွဲပြီးနှိမ်နှင်းခဲ့တာပါတဲ့။ဒါပေမဲ့လှုပ်ရှားတွေကအများကြီးကျန်နေသေးဖြစ်ပြီးအဲ့ဒီထဲမှာအခုလှုပ်ဆောင်နေမှုတွေဟာမွေးပြဿနာအတွက်လောက်ရမယ့်ခြေလှမ်းအစပင်ရှိပါသေးတယ်တဲ့။တကယ်လို့ဖို့လုံနေတာကဆေးဆွဲသူတွေပြန်ပြီးနလန်းထူလာအောင်အရင်းအမြစ်တွေပိုးပြီးချပေးဖို့အပြင်ရှမ်းနဲ့ကချင်ပြည်နယ်တွေကတိုက်ခိုက်နေမှုတွေနဲ့အဂတိလိုက်စားမှုတွေလိုပြဿနာမျိုးတွေကိုပါကင်တွယ်ဖို့ပါလို့ဆိုပါတယ်။ဒီလိုတကယ်ကင်တွယ်ရမယ်ကိစ္စတွေကိုမလုပ်ဘဲဘလောက်များများသိမ်းဆည်းရမည်လဲလူဘက်နှစ်ယောက်ဖမ်းမိတယ်ဆိုတာတွေကိုအကြီးအကျယ်တင်ပြပြီးတန်းညာပေါင်းများစွာတန်းတဲ့မူရဆေးတွေကိုမိရှို့ပြနေတယ်လို့ဝေဖန်ပါတယ်။ကျယ်စပရင်းနဲ့ဖြည့်ဆည်းဖြစ်တဲ့မူရဆေးတန်ဖို့ဟာတောက်ဆက်ခွန်တစ်နှစ်လုံးဖမ်းမိတာရဲ့ငါးပုံတစ်ပုံစံရှိနေတာပါ။တချိန်တည်းမှာပဲအခုလိုမူရဆေးတွေမိကျင်ရှုပ်ပြနေုံနဲ့မပြီးပဲဖြည့်ရှင်းမှုလုံးနေသေးတဲ့ပြဿနာရဲ့အကြီးမားပုံကိုရောအများကြီးကျန်နေသေးတဲ့လှုပ်ရှားအလုပ်တွေကိုပါတိဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ
။ဒီနေ့မြတ်တွေတင်ပြမယ့် idiom အတုံးကတော့
hit the ground running
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ထိတာရိုက်တာ THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုတဲ့ the white ဒီဘက်ကတော့လုပ်ငန်းဝင်မှစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဦးဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလို့ရှင်တူဦးနေအသုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းအစနဲ့အသုံးတက်တဲ့လူမျိုးဖြစ်ပါတယ်တင်နန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ We need someone who can hit the ground running, a person who needs no training.
စမစားရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
။ Hit the ground running.
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်
။ဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါရှင်။သိပ္ပံပညာဟာတာမန်အားဖြင့်အမျိုးသားတွေအာတန်နဲ့ဘာသာရပ်လို့ယူဆရပေမဲ့အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးချွန်နိုင်ကြတာပါ။တီရီလင်းဟာအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာရှိတဲ့အော်ဂတ်စတာတက္ကသိုလ်မှာအုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူဘွဲ့ကိုပြီးခဲ့တဲ့နှစ်ကရရှိခဲ့ပါတယ်။သိပ္ပံပညာကိုအထူးပြုလေ့လာရမှာသူ့ရဲ့ပညာသင်ကြားမှုအတွေ့အကြုံတွေနဲ့ပတ်သက်လို့တီရီလင်းကိုဆက်သွယ်မေးမြန်းခဲ့တာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကတင်ပြမှာပါရှင
်ဒီကဂျော်ဂျီပီနီရှိဂတ်စတာတက္ကသိုလ်မှာ neuroscience ကိုဦးနှောင်တဲ့အာယုံကျော်သိပ္ပံပညာရမှာပါရဂူဘွဲ့ပြီးခဲ့တဲ့နှစ်ကပေါ့2019ခုကရရှိခဲ့တယ်လို့သိရပါတယ်သိပ္ပံပညာနဲ့ပတ်သက်လို့အမျိုးသမီးတွေနေပါနေတဲ့အချိန်မှာအထူးသဖြင့်ဦးနှောင်တဲ့အာယုံကျော်ဆိုတာသိပြီးတော့လည်းခက်ခဲနေနေတဲ့ပညာရဖြစ်တဲ့အတိုင်းသိပ္ပံပညာကိုသီရိအနေနဲ့ဘယ်လိုစစိတ်ဝင်စားလဲဆိုတာကိုပြောပြပေးစီချင်ပါတယ
်ဒီ American ပြည်သူ့ကိုစပြောင်းလာတဲ့အချိန်မှာမဆယ်ရန်နေစားပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆယ်ဝင်လာပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းကိုပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေတကင်းနေထဲမှာပါရလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲ့ဒီကနေစားပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ဒါဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့နောက်ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော
်အဲ့ဒီ neuroscience ပေါ့နော်အထူးသဖြင့်လူအုံနောက်နဲ့ပတ်သက်ပြီးတီရီကပါရဂူဘွဲ့အထိလေ့လာစီးပူးခဲ့တယ်ဆိုတော့နည်းနည်းရှင်းပြပေးပါလားရှင်ဘယ်လိုလေ့လာခဲ့သလဲဘယ်လိုသုတေသနတွေပြုစုခဲ့သလဲဆိုတာပေါ့နော
်ဒီအုံနောက်နဲ့သက်ဆိုင်တဲ့သုတေသနမှာကျမတို့မသိရရအများကြီးရှိသေးရပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ်ဒါပေမဲ့ဒီကျမရဲ့အဓိကအခုလေ့လာနေတာကတော့ဒီစိတ်ရောဂါတမျိုးပေါ့နော် schizophrenia ဒီဘာမှလို့ပြန်ရလို့ရှင်တော့ဒီစိတ်ပစင်ကလျာဖြစ်တယ်လို့ပြန်ရမှာပေါ့နော်အဓိကကဒီအုံနောက်ထဲမှာအချင်းချောလို့ရှင်ရင် brain cells နှစ်မျိုးရှိတယ်တစ်ခုက excitatory and နောက်ထပ်တစ်မျိုးက inhibitory ဒီ neurons တွေပေါ့နော်ဒီ brain cells တွေတစ်ခုနဲ့တစ်ခု communicate လုပ်တဲ့အချိန်မှာဒီ excitatory neuron ကဒီ information ကို cells တစ်ခုကနေတစ်ခု information flow through တောင်းဝင်ယူရပေါ့နော်ဒီ inhibitory neuron ကအဲ့ information ကိုချိန်ပေးတာပေါ့နော်ချိန်ပေးတာမှအရေးကြီးတယ်အ ကူလိုမျိုးဒီစိတ်ယောဂလိုမျိုးဒီစိတ်မမှန်ဘူးဆိုလို့ရှိရင်အဲ့ဒီ balance အချိန်အစကပြတ်တာပေါ့နော်အဲ့ဒီ balance မရှိတော့ဒီကျမရဲ့ research ကတော့ဒီမွေးခင်အချိန်ကလည်းစပြီးတော့ဒီအရွယ်ရောက်တဲ့အချိန်ပေါ့နော်ဒီ different အဲ့ developmental stage ဒီမှာဒီ inhibitory system ကပါချစ်လဲဆိုတာကိုလေ့လာတာပေါ့နော
်ဆောစောကတီးတီးပြောတယ်အထူးပြုလေ့လာခဲ့တဲ့စိတ်ကစဉ်ကလျားဖြစ်တဲ့ schizophrenia ယောဂနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
ဒီယောဂကကြောရလို့ရှိရင်ဒီ symptom က3ခုခွဲလို့ရတယ်ပေါ့နော်တစ်ခုကကြတော့ဒီ hallucination positive symptom လို့ခေါ်ရတယ် positive ဆိုတာကကိုအတန်နေကြားတာတို့မရှိတာတွေမြင်တာတို့အဲ့လိုမျိုးပေါ့နော်ပြီးရင်မဟုတ်တာတွေယုံကြည်ရအဲ့လိုမျိုးပြီးရင်နောက်တစ်ခုက negative symptom ဆိုတဲ့ symptom တွေကကြတော့လူတွေနဲ့မဆက်ဆံနေတာပြီးရင်မကြိုးစားနေတာစိတ်ဓာတ်ကျတာအဲ့လိုမျိုးတွေ symptom တွေလည်းရှိရဲအိတ်မပြောတာအဲ့လိုမျိုးတွေပြီးရင်နောက်တစ်ခုက cognitive symptom cognitive symptom ကကြတော့ဒီမမှတ်မိတာတတိမိတာတို့တကယ်ဘယ်လိုပြောမလဲဆုံးဖြတ်ချက်ချတာတို့မချနိုင်တာအဲ့လိုမျိုးဒီ executive function တွေမှမလုပ်နိုင်တာပေါ့နော်အဲ့လိုမျိုး symptom 3ခုရှိပါတယ်ဒီယောဂမျိုးရိုးဒီဇိုင်း gene တွေမှာလည်းပြဿနာရှိရဲပြီးရင်တောင်းဝန်းကျင်ကလည်း effect ဖြစ်တယ်ပေါ့နော်ဒီယောဂကိုဖြစ်စေရဲပေါ့နော်နှစ်ခုစလုံးပါပါတယ်ဒါမှမဟုတ်အဓိကကတော့ genetic မျိုးရိုးဒီဇိုင်း gene ပေါ့နော်
ဟိုနောက်တစ်ခုစိတ်ဝင်စားတာလေဒီလိုပါရဂူပွဲယူတဲ့နေရာမှာဒီအဆင့်ဆင့်ပေါ့နော်ဆံမွဲပြေတာတို့ဒီသူတည်တနာပြည့်စုံတာတို့အဲ့ဒီစနစ်ကလေးပေါ့နော်နည်းနည်းရှင်းပြပေးပါလားရှင
်ဒီပါရဂူပွဲအကြောင်းရှောက်ဖို့ဆိုတာဒီမှာ GRE ဆံမွဲပြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှတ်နဲ့ကိုဒီ underground မှာ grade C ပေါ့နော်အမှတ်နဲ့တိုက်တဲ့အကြောင်းရှောက်ပေါ့နော်ပြီးရင်ဒီသူဇာနဲ့ပတ်သက်တဲ့ဘလုံးမျိုးလောက်ဖို့လို့ရှိရင်လည်းအဲ့ဒါအများကြီးအထောက်အကူရပါတယ်ပိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုတောင်းဝင်ွေးရပြီဆိုလို့ရှိရင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့သက်ဆိုင်တဲ့အတန်းလေးတက်ရတယ်ပထမနှစ်ပြီးလို့ရှိရင်တော့ညာစုကဒီကိုရဲ့လက်ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့သက်ဆိုင်တဲ့သူရဲ့ပြနာကိုအလုံးလောက်တာပါပဲဒီပါကွဲရဖို့ဆောင်းမွေးအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာမနစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်ရွက်ဖြေရတယ်အဲ့ဒီဆောင်ရွက်အောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဒီဆောင်ရွက်ကအရေးကြီးဆုံးပေါ့အဲ့ဆောင်ရွက်ပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနာလောက်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးရင်အဲ့ဒီ thesis ကို defense လုပ်ရတယ် defense လုပ်တယ်ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ်ဒီလိုကောင်းတဲ့ solution ကျောင်းကကိုနဲ့သက်ဆိုင်တဲ့ professor 5ယောက်အဲ့ committee မှာပါတယ်ပေါ့နော်အဲ့ professor 5ယောက်ကကိုရဲ့ thesis ကို monitor လုပ်ရတာပေါ့နော်ကိုလောက်ထားတဲ့သူစနာကိုဒီဆရာကြီးကျောင်းကကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်နေကုန်နေမင်းလည်းကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့အားယူလို့ရှင်နေဆိုလဲသူတို့ ਨੇ ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှင်တော့ဒါပါရကိုဝယ်ရတယ်ပေါ့နော်
တီရီက2015ခုနှစ်မှာတီရီတို့ဌာနမှာသူတည်တနာထူးချွန်စုကိုလည်းရရှိခဲ့တယ်ဒါအပြင်ဦးနှောက်နဲ့အာယုံကျော် retreat အဖွဲ့ committee မှာပေါ့နော်အဲ့ဒီမှာလည်းအကြောင်းသူတူအနေနဲ့ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခုလိုပေါ့နော်ဒီမြို့သားကြီးကြီးစိုးတဲ့ဒီတိတ်ပံပညာရမှာပါရဂူဘွဲရရှိခဲ့တဲ့အထီးပေါ့နော်ထူးထူးချွန်ချွန်စူးစမ်းခဲ့တာနဲ့ပတ်သက်ပြီးတော့မြို့သမီးတွေအနေနဲ့ပေါ့နော်ခုလိုပါရဂူဘွဲအထီးလေ့လာဖို့အတွက်ကဘယ်လိုအခက်အခဲတွေရှိမလို့ထင်ပါလဲရှင
်အဓိကဒီလမ်းကြောင်းရွေးပြီးသွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒီသူသနာလက်တွေ့လောက်ရတာလက်ထဲမှာအချိန်အများကြီးအလုံးလောက်ရတယ်ဒါသူသနာဆိုတော့ကိုရမယ်result ကလည်းမတည်ကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပြင်းထန်တာနဲ့ပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြရလို့ရပေါ့လို့ရဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ရော့တာပေါ့အခုလို့အရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့ အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းနည်းပဲပါလို့လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career ကို affect ဖြစ်နိုင်တာပေါ့
နောက်ဆုံးအနေနဲ့ကျွန်မမြင်ချင်တာက TV လေးလာခဲ့တဲ့စိတ်ရောဂါပေါ့နော်ဒီမြန်မာနိုင်ငံမှာဒီစိတ်ယောဂနဲ့ဆိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပြောချင်တာကတော့အခုမြန်မာပြည်မှာပေါ့နော်အခုချိန်ဒီစိတ်ယောဂနဲ့တက်ဆိုင်တဲ့ယောဂရဲ့ပြဿနာရဲ့ဒီစိတ်ကျန်းမာရေးတွေကိုတိတ်ပြီးတော့အရေးမထားမိသေးဘူးလို့ထင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒီစိတ်ထုခုဆရာဝန်စီသွားရဆိုတာကလူအများစုကရိုးရိုးဆရာဝန်စီမကောင်းလို့သွားတယ်လို့ပဲ normal ဒါပေမဲ့မြန်မာပြည်မှာကျတော့အဲ့လိုမျိုးအတိုင်းဝိုင်းကြောင့်ဒီ traditionally ဒီဆေးယောဂါရရှိရဆိုတာသိပြီးတော့လက်မခံကြဘူးပေါ့နော်စိတ်တက်ကြရဆိုလို့ရှိရင်ဘယ်သူမှဆေးအောင်ဝင်စီမသွားကြဘူးအကူအညီမလိုကြဘူးပေါ့နော်ဒါမျိုးတွေဒီဆေးယောဂါရရှိရဒီစိတ်ကျန်းမာရေးကအရေးကြီးရဆိုတာဟိုဗမာပြည်မှာအရေးထားဖို့လိုရပေါ့နော်တကယ်ပြောရရင်တော့အခုအချိန်မှာဗမာပြည်မှာအခြေခံလိုအပ်ချက်တွေရှိသေးတယ်ပေါ့နော်ဒီတက်ဒီစိတ်ယောဂါရရေးထားဖို့တက်ဒီတက်ပို့ပြီးအရေးကြီးတဲ့တခြားကိစ္စရဲ့အရင်ဖြေရှင်းဖို့လိုရဆိုတော့အဲ့ဘက်ကတော့မရောက်သေးဘူးပေါ့နည်းနည်းဝေးသေးတယ်ဒါပေမဲ့အဲ့လိုမျိုးရတည်ထားဖို့တော့လိုပါတယ်ဒီကအခုချိန်မှာပေါ့နော်နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရတဲ့အချိန်မှာဒီတခြားနိုင်ငံတွေမှာဘယ်လိုရှိရဲဆိုတာကိုတည်ထားဖို့လိုပါတယ်ပြီးရင်အဓိကအစပိုင်းမှာအတူယူဖို့ပေါ့နော်အဲ့ရန်ရေးကြည့်ပါတယ်
ဒေါ်လာလတ်တန်တင်ဆက်တဲ့အမျိုးသမီးကဏ္ဍပါရှင်အခုတော့စနေနေ့နဲ့ခင်းနိုင်ထုံးလွှင့်နေတဲ့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ရှင်းမြန်မာမင်းတွေလက်ထက်ကလေးကရေရှားပါတဲ့နေရာတွေမှာစိုက်ပျိုးသီးနှံဖြစ်ထွန်းစေဖို့အတွက်ရည်ရွယ်ပြီးဆယ်မြောင်းတာတမန်တွေကိုတိဆောက်ခဲ့တယ်လို့အခုဒီလဲတိဆောက်ကြစေပါအခုလိုတာတမန်တွေတိဆောက်မှုကြောင့်သဘာဝဝန်းကျင်ထိခိုက်ပျက်စီးနိုင်တာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါတကယ်တော့ရေကိုလိုအပ်တဲ့နေရာမှာလိုသလိုသုံးနိုင်ဖို့ဆယ်ရီတာတမန်တွေတိဆောက်တာဖြစ်ပေမဲ့ထိခိုက်မှုတွေလည်းရှိနိုင်တယ်လို့အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်ကပြောပါတယ်
။ဆယ်မြောင်းတာတမန်တွေတိဆောက်ရတဲ့ရည်ရွယ်ချက်ကတော့ပထမဦးဆုံးကဒီစိုက်ပျိုးရေးလုပ်ငန်းတွေအတွက်ရည်တွင်းစိုက်ပျိုးမှုဒုတိယအနေနဲ့ရည်ရလျက်စစ်ထုတ်ယူဖို့တတိယအနေနဲ့ကတော့ဒီကျေးလက်နဲ့မျိုးနေပြည်သူလူထုတွေအတွက်တောက်သုံးရည်ဖြန့်ဝေပေးဖို့နဲ့တချို့ရည်ကြီးရည်လျံတဲ့နေရာတွေမှာဒီရည်ကြီးရည်လျံမှုတွေကိုကာကွယ်ထိန်းသိမ်းဖို့ဆိုတဲ့ဒီတကယ်ကိုကောင်းမွန်တဲ့ရည်ရွယ်ချက်တင်တဲ့ဆယ်မြောင်းတာတမန်တွေကိုတိဆောက်ခဲ့တာပဲဒါပေမဲ့ဘယ်လိုလုပ်ငန်းမှမဆိုကောင်းကျိုးရှိလို့ဆိုးကျိုးတွေလည်းရှိတယ်ဆယ်မြောင်းတာတမန်တွေတိဆောက်တဲ့အတွက်ကြောင့်မလို့ဒီသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးရှိတယ
်သဘာဝဝန်းကျင်ကိုဘယ်လိုနည်းနဲ့ထိခိုက်စေတာပါလဲ
ဒီဆယ်မြောင်းတာတမန်တွေတိဆောက်လိုက်တဲ့ဆိုရင်ဒီလိုတော့သဘာဝပတ်ဝန်းကျင်တွေကကုန်းမြေတွေကနေပြီးတော့မှရေပြင်တွေဖြစ်သဘာဝကြီးတစ်ခုလုံးကလုံးဝကြောင်းလဲသွားတယ်ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုအဓိကပိတ်ပြီးတော့ဆောက်ရတာပေါ့လေအဲ့လိုပိတ်ပြီးရေလောင်လိုက်လို့ရှိရင်အဲ့ဒီရေလောင် area ကြီးတစ်ခုလုံးကလည်းရေအောက်ကိုနှိမ့်ညွတ်သွားတယ်အဲ့လိုနှိမ့်ညွတ်သွားလဲဆိုရင်အရင်တုန်းကတက်တော်တွေရှိရင်လည်းဒီတက်တော်တွေကိုကုတ်ထွင်တဲ့အတွက်တက်တော်တွေကပြုံးပြီးသွားမယ်အခုမထွင်နိုင်မဲ့ကြံခဲ့တဲ့အပြင်တက်တော်တွေကလည်းရေအောက်ကိုညွတ်သွားပြီးတော့မှရေတွေရဲ့ရေတွေးကျတာတို့မှရေတွေပုတ်သွားလို့ဘာလို့လေဖြစ်မယ်အဲ့ဒါတွေကနှစ်ကြာလာမှရေကောင်းတွေပြန်ဖြစ်နိုင်တယ်နောက်တစ်ခုကတော့ဆယ်တွေဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေကြီးရလာရှိတယ်အဲ့ဒီရေကြီးရလာတွေကိုပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစီးနှုံးတွေအနေပူချမှုတွေအဲ့ဒါတွေအကုန်လုံးကကျောင်းလဲသွားတယ်နောက်ငကူလုံးကကုန်းမြစ်တဘွားနေပြီးတော့မှရေရှင်တဘွားဖြစ်တော့သူနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကျောင်းသွားတယ်အရင်တုန်းကဒီတောတောင်ထဲမှာရှိတဲ့ဒီတားတလိမ့်ဆန်တွေပါရတယ်ရေပြင်းကြီးဖြစ်သွားတဲ့အကြောင်းကိုသူတို့ရဲ့ကြက်မြေတွေကြောက်ဆုံးသွားတယ်။နောက်ရေထဲမှာဆိုလို့ရှိရင်လည်းအမ၅မျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ်
။အပင်တွေတရွာတွေနေထိုင်တဲ့သ Tabawa Winchin, Giha Sinico that Tikai Sidam Hopau, Jilan Tore Dita Rima, the Chas Sumshin Ara Rile, Shine Mare.
Jilan Lide, the Jamulu, Yoma Side, Tabawa de Anzadari, Shion Winidi, Mapia Jungan, Shin, Ari, Aloma, Loma, Oma, Yauteo, Minu Dore, the two Iriama, the new Shion Winnit, get the Baban Jim in the
นิ้วตัวเลยตาตะกะเลยเว้ยชื่อเว้ยบวานายมาแล้วชุญญาเลยมาแล้วมีปาวะได้หามูนี่ชื่อตาบ่เลยชี้กาตาริมมาหล่องเนี่ยยีดุหมายเนี่ยหมายตะหลอวินจิงโกตะหยอกหมูกะชี้ไหนมาเลยเซตีซ้อเลยก็เซเยปะมาณจี้อตีบ่หมูติบิโรมาชี้หล่องไล่แต่คาจ้ะรอเซเรียะยังจี้เลยสุรุษิยยีหล่องไล่แต่ดุเลยอ่ะเลยยังจี้ล่ะเออยีดุเลยยังจี้ล่ะไอ้ตะจอมมูโลไอ้ยีดุเลยเนี่ยตะหยอกเนี่ยจี้กาเลยอ่ะเลยขึ้นล่ะ
တတိယရမှာသွားပြီးတော့မှရည်တွေ့တဲ့ပြီးထားလို့ဖြစ်တော့တဘာဝရဲ့ပြင်ရည်မှုပေါ့လေစတေဘယ်လတီကိုလည်းကြောင်းသွားတယ်အဲ့လိုစတေဘယ်လတီကြောင်းသွားတဲ့အတွက်ဆယ်ကြီးတွေစောက်တယ်ဆိုလို့ရှိရင်တချို့နေရာဒေသတွေမှာငလျင်အသေးစားလိုဟာတွေလည်းပဲဖြစ်နိုင်တဲ့သဘောရှိတယ်တကယ်လို့ဆယ်ကြီးတွေစောက်ပြီးတော့တဘာဝဘေးအန္တရာယ်ကြောင့်မိုးများတို့ပဲဖြစ်ဖြစ်ငလျင်တော့မယ်ဖြစ်ဖြစ်ဆယ်
ောက်ဖို့အတွက်နေရာဖယ်ပေးလျက်တဲ့ဒေသခံတွေအတွက်တာဝန်ရှိသူတွေကပြန်ပြီးမထိခိုက်ရင်ဒီဆဲတွေကြောင့်ငကူဒေသခံတွေအတွက်ထိခိုက်နှံ့နာစေတာပါ
ဒီဆဲဆောက်လိုက်တဲ့အခါမှာရေဝတ်ဧရိယာမှာရှိနေတဲ့ရေလောင်မဲ့နေရာမှာဒီလုံးဝနေထိုင်ရတဲ့ကြီးရွာတွေလူတွေစိုက်ပျိုးမြေတွေတက်မွမ်းကြောင်းလုပ်ငန်းတွေကလည်းလုံးဝဆုံးရှုံးသွားတယ်သူတို့ရဲ့လူနေမှုစနစ်တွေကလည်းလုံးဝကျောင်းလွန်သွားတယ်အဲ့တော့ဒီဆယ်တီဆောက်တဲ့တာဝန်ရှိတဲ့လူတွေဒီအစိုးရတွေကနေပြီးတော့မှဒီလိုမျိုးဖြစ်သွားတဲ့လူတွေရဲ့ဆုံးရှုံးသွားတဲ့ဥပဒေနေရာတွေအတက်မွေးကြောင်းမှုလုပ်ငန်းတွေကိုတိတိကျကျစီမံပြီးတော့မှဒီလူတွေဘဝရည်တည်ရှင်သန်နိုင်မှုအတွက်ဆက်လက်ပြီးတော့မှတာဝန်ယူပေးဖို့လိုတယ်ဆုံးရှုံးသွားတဲ့လယ်မြေတွေစိုက်ပျိုးမြေတွေအတွက်ဆိုလို့ရှိရင်လည်းဟိုရောကြီးပေးဖို့လိုပါလို့တာဝန်တွေရှိတယ်
ဆယ်တီဆောက်ပြီးရေပေးဝေတဲ့ဒေသတွေကစိုက်ပျိုးမြေတွေဟာဆေးရတော့ area ဖြစ်လာပြီးကာလကြာလာတာနဲ့အမျှမူလမြေအရေးသွေးပျောက်ဆုံးတဲ့အန္တရာယ်ရှိပါတယ
်ဆယ်ဆောက်ပြီးတော့ဒီစိုက်ပျိုးမြေတွေအတွက်ရေပေးတဲ့အခါမှာဒီစိုက်ပျိုးမြေတွေကဆေးရတော့စိုက်ပျိုးမြေတွေဖြစ်လာဆေးရတော့စိုက်ပျိုးမြေတွေကဒီရှိမှာကြာရင်ဘယ်လိုဖြစ်တယ်လဲဆိုတော့ဒီစားပေါက်တဲ့မြေတွေဖြစ်ပြီးတော့မှတဘာဝရဲ့မြေအရေးသွေးတွေကလုံးဝစဆင်းသွားတယ်နောက်ဆိုရင်အပင်ဆိုင်တယ်ဆိုလို့ရှိရင်ဓာမျောစာကိုပြီးတော့တုံးဆွဲလာရတယ်ဓာမျောစာပို့ပြီးတုံးဆွဲလာရင်ဒီဓာမျောစာတချို့ကမီကယ်တွေပါတော့အဲ့ဒီရဲ့ side effect တွေကိုလည်းဖြစ်တယ်ကဘာမှာဆိုလို့ရှိရင်လည်းဒီ911ရှောက်မှာဆယ်တောက်ရေတွေကိုတုံးပြီးတော့မှဆက်ပြိုးရေတွေကိုမြများစွာလှုပ်လာတဲ့အတွက်ကြောင့်မို့အဲ့ဒီရဲ့တဘာဝမြေရေသွေးတွေကကျဆင်းပြီးတော့မှဒီစားပေါက်မြေတွေဖြစ်သွားပြီးတော့မှအဲ့ဒါတွေကိုအများကြီးပြန်လဲပြုပြင်ရတဲ့စရိတ်တွေကလည်းပုံမှုကုန်ကြသွားတယ်ဒီလိုမျိုးပြဿနာတွေအများကြီးရှိခဲ့ပြီးဟိုဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့တခြားဓွားပေါင်းရင်ထိခိုက်မှုတွေလည်းပဲအများကြီးရှိတယ်ပေါ့လေဒါကတော့အနည်းနဲ့အများဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့ဓွားပေါင်းကြုံထိခိုက်တဲ့အပြစ်တွေပေါ့လေ
အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်ပါနောက်တစ်ပတ်မှာတော့မြန်မာနိုင်ငံမှာတိဆောက်ထားတဲ့ဆယ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော
်ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ကျမတို့ရဲ့ Internet Website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာလူတွေကိုတဲဆောင်ရောင်းချခြင်းတနည်းအားဖြင့်ပြောရရင်ခေတ္တကျုံကုန်ကူးခြင်းဓမ္မမဟုတ်လူကုန်ကူးမှုဆိုတာဟာကမ္ဘာအနှံ့မှာဖြစ်ပေါ်နေပြီးတော့ဒေါ်လာဘီလီယံများစွာပါဝင်ပတ်သက်နေတဲ့ရာဇဝတ်မှုလူတဦးချင်းရဲ့လွတ်လပ်မှုအပေါ်အဓမ္မလူယူတဲ့စံတင်လောက်တဲ့လူခွေရေးချိုးဖောက်မှုဖြစ်ပါတယ်။သူကလူဖွဲ့စည်းကိုတဝဲတစ်ပြားဖြစ်စေတယ်။ပြည်သူလူထုယုံကြည်စိတ်ချရမှုနဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တယ်လို့ စီးပွားရေးဈေးကွက်ကိုလည်းကမောက်ကမဖြစ်စေပြီးတော့တရားဥပဒေစိုးမိုးမှုကိုအားနည်းစေပါတယ်။သူကအကျင့်ပြတ်ခြားစားမှုကိုအားပေးပြီးတခြားဥပဒေနဲ့မညီတဲ့လုပ်ငန်းတွေကိုမီးလောင်ရလေပင့်ပေးသလိုအကြမ်းဖက်မှုတွေကိုလည်းအထောက်ပံ့ဖြစ်စေပါတယ်။ကမ္ဘာအလုပ်သမားအဖွဲ့ချုပ်ရဲ့ခန့်မှန်းချက်အရကမ္ဘာတစ်ဝန်းလူပေါင်း20လီးတက်သမှ90ဟာလူကုန်ကူးမှုရဲ့တရားခံဖြစ်နေတယ်လို့ဆိုပါတယ်။ ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရဲ့ပြည်ပြည်ကျွန်တော်တို့ရ American Pinazu Timale Lugon Kumuga Sinibare. David Garo Digesau Tefeme Swing Chinoto ye in wing a sabido losong yama chipare. Dajong Sanwai Lau Muda Chichon Pimune Lugon Kumu Dasi Kawai Lapi Tamaraga Chinya Tara Chipare. The set tema ve Tamara Dona Tranga Tu ye Chinya Jetema Lugon Kuduriha Truye Tagonigu Bawadwe Miolinja di Quinlani Gridi Pijaware. Bawadwe Pumu Komu Lajame Sa Tagoni Lu Agari Boani Matia Miat Tojadalu Atin Arama Champa Bido Pizza Yoni Sayoni Saibue Lungani Napante Mori Ainui Majim Dwanine Lunganiu Posong Yabare. Muda Jejon Pumune Lugon Kumu Dasi Kawaye Lama Dilo Matiadapin, Jejon Pumurigo, Genodo Kuran, and Mipion, Chemomu, Taman Biro, Gripi Warelo, Tamarai, Jinja Jama, Popia Tabare, Lugon Kumu Suraha, Lon Shija Biro, Yansine, Kujosha, and Yatomu Chibare, Tudra Genodo Kawaiboma, Niam Shirobau, Dilama Genodo Nine, Pipian Nidmia Dre, Sipian Niomope, Kawa Nama Chini, Pime, Dagon Nigu, Lugon Kutan Yoncha Nimu, Sonta Sibu Dre. A swango in Atomido, Tefe Java Zulu, Nuzo Layavarismia.
American Soya, the Borani, Aboki, Tinjalu, Tivari.
A good Nasin Gayaragaro, American Soya, the Borani Napiti, BOA Abom Hojang, Tamet, the Baby Azition. Sending in a key view in Yamawai Sisingo, Washington DC Gani, Dai Tony Nivare, Akuro, the name Jinjogu, Jinsapu, Chenyabari, Doki Mutaka, Yopiamavasha.
American Pirosuma, Tamjanya, the Gawian Chema, Soa, Yandia Lepamu, the Zedaman, Yasimugu, Shangwen Nail, Tamara, Donald Tramne, a Tello Dogger, take by Democratic and Madrija, Tamjani, Dresson, Sunu Muga, Maomin Gababu, a chain dodger, Daisy, Sunu Gera, Pippi, Dota Mutacho, Yagabin, the woman to get Chedriga, Nyani, Zepitalo, Seppi, Sunuia Oma, Chejan, Tamara, Imugani, Piane, Tokwala, and Nezuma Gonsal, Democratic Badiga, Chuck Schumaga, Piobari. Afghanistan, so on a Ninja Sunibut, Taliban Nigo, American Dudia Nangan Chai, when John Sullivan got tight on like body. Sit tight, be Omi Mum Yanine, a dread Nangay, ya, Pishabu, Loa Melo, do when you Sullivan got Afghan Say and Kulatamka, Lunjuni, Kansi, Taujani, a semi Yashima, Siwema, Pioja like that, Pipari. Let me up can suaga, Taliban rene, Ninja Sunibu, a joke and Yansaniramu, Taliban repacale, a laru, Tongani, a sura tibu, Luatalo, Tago, Piaune, Piam, Lepio Bari. American suaga, Jamu, we talk about her at the Rentana de Kuye, Pakistan Nanga, Islam Avenue, Yongwego, Baked Portra, Pakistan Sura, Ninja, Tajaboma, so in Jow, American Nanga Jai, Munjiga, Tanaga, Pio Bari. India Nyama Nesama, Taujanika, Napa Anna Venuo, Dita Ganiva, Bawimpi, Nesa the Shelf, Nancy, Loke Jabali, Nesa Dita Man, Napenang and Dari, Sundi Tari, My Duja, My Bungi Lupin, Niago, Baubiari, Gobiari, Dombi, Nancy, and Luja, Pipari.
Jesu Demarishi, Dokin Yotaka, Dri Jinjoku, Jinsa Kerava, Diganiman at season Tolo Yemugaro, Gojojo Demarishi, Engineer Garo, Zinet Abdul Rahman Pipare, Sending in a King Viewing Mamai, Sisingo, Nasingetare, Gabadulanga, Viewi, Dorashi, Alungu, Jesu Tu Demarishi, Sri Lantani Jabazi, Dema, Engineer. We'll be right back.
This program has come to you from the Voice of America, Washington.